အတန်းဖက်ပိဋိဒုက္ခတွေဖြစ်ခဲ့တဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေကပြန်လည်တည်ငြိမ်လာနေပြီဆိုပေမဲ့လူမှုအတိုင်းဝိုင်းတွေကြားစိုးရိမ်မှုတွေကြီးထွားနေစေဖြစ်ပြီးလူတွေရဲ့နေစဉ်သွာလာနေထိုင်မှုမရှိတော့တဲ့လောက်ဖြစ်နေတယ်လို့ ICRC ရဲ့နိုင်ငံတကာလုပ်ငန်းများဆိုင်ရာညွှန်ကြားရေးမှူး Dominic Stehart ကပြောပါတယ် Mr. Stehart ရဲ့၃ရက်ကြာရခိုင်ပြည်နယ်ခီးစဉ်လေးလာတွေ့ရှိခြင်းနဲ့ပတ်သက်လို့AB သတင်းကိုအခြေခံပြီး Mark Computer ကစူးစီးတင်ပြထားပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေတကြောပြန်ပြန်လည်ဖြစ်ပွားပြီးရိုဟင်ဂျာမွတ်စလင်ဒုက္ခသည်တိုင်းနှင်ချီအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးကြတဲ့အထိအခြေအနေတွေဆိုးရွားခဲ့ပြီးတဲ့နောက်၃လကြာလချိန်မှာတော့အခြေအနေကတည်ငြိမ်စားပြုပြီးအကြမ်းဖက်မှုတွေမတွေ့ရတော့ဘူးဆိုပေမဲ့လည်းလူတွေအစမှာစိုးရိမ်ထိလန့်မှုတွေကအများကြီးကျန်နေတော့မယ်လို့ရခိုင်ပြည်နယ်တွင်းကအခြေအနေတွေကိုသုံးရကြာတွားရောက်လေ့လာခဲ့တဲ့ ICRC နိုင်ငံတကာကြက်ချီပြီးအဖွဲ့ရဲ့နိုင်ငံတကာလုပ်ငန်းများဆိုင်ရာညွှန်ကြားရေးမှူး Dominic Stehart ကပြောပါတယ်ဒီစိုးရိမ်မှုတွေကြောင့်ပဲလူတွေရဲ့နေထိုင်မှုကတွားလာနေတဲ့ရှင်တန်မှုတွေမရှိတော့တော့ဖြစ်နေတယ်လို့ Mr. Stehart ကပြောပါတယ
် It is difficult to say exactly how many peopleare remaining in Rakhine what we know is
ဒီနေ့တွေ့ရမှာဒုက္ခတွေဘလောက်များများကျန်နေသေးလဲဆိုတာသိချာသိရဖို့ဖြစ်ပါတယ်ကျွန်တော်သိထားတာကပြီးခဲ့တဲ့ August 25ရက်နေ့ကဖြစ်ပျက်တွေဖြစ်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဒုက္ခတွေ6သိန်းကျော်ရှိတယ်ဆိုတာနဲ့ဒီခါဒီနေ့တွေ့လူသားချင်းစာနာမှုလိုအပ်ချက်တွေအကြီးကျယ်လိုအပ်နေတယ်ဆိုတာပါအထူးသဖြင့်အကြမ်းဖက်မှုတွေကလူမှုတိုင်းဝိုင်းအလုံးပေါ်မှာအပြင်းထန်တက်ရောက်မှုတွေရှိနေပြီးတော့အလုံးကစိုးရိမ်ကြောက်ရွံ့နေရတာကြောင့်ဖြစ်ပါတယ်လူတွေရဲ့နေသူတွေကဘဝရှင်သန်သွားလာနေထိုင်မှုတွေအားလုံးရပ်တန့်သွားတာကိုကျွန်တော်ခီးစဉ်တည်းမှာတွေ့ခဲ့ရပါတယ်။လူတွေကရွာတွေကနေပြီးတော့အပြင်ကိုမသွားရကြတော့ဘူးလို့ပဲ။လေထဲကိုင်းနေဆင်းရမှာဈေးသွားရမှာဘယ်တော့မှစိုးရင်ထိလိုက်နေကြတာပါ။ဘယ်ကူမှမသွားရကြတော့ဘူးလို့ပဲ။လူတွေရဲ့နေစဉ်သွားလာနေထိုင်မှုဘဝတွေအားလုံးရပ်တန့်သွားတာပါပဲ
။လက်ရှိမှာဒုက္ခတွေတွေနေရပြန်နိုင်ရေးကိုနှစ်ဖက်အစိုးရတာဝန်ရှိသူတွေကြိုးပမ်းနေကြပေမဲ့လည်းဒီဒုက္ခတွေတွေဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိနဲ့ဇီးရပြန်နိုင်တဲ့အခြေအနေမျိုးမဖြစ်မှာကိုစိုးရိမ်တဲ့အကြောင်းလဲ Mr. Stehart ကပြောပါတယ်
။ Well the most important thing when we talk about return is that return has to be voluntary.
ဇီးရပြန်မှုပြောကြတဲ့အခါမှာဒီကြည့်တော့ကတော့ဒုက္ခတွေတွေကိုသဘောကိုဆန္ဒနဲ့ဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိနဲ့ဇီးရပြန်နိုင်ရေးဆိုတာပါ။ကျွန်တော်မမြင်ချင်ဆုံးကတော့အခုမြင်တွေ့ရတဲ့ဒုက္ခတွေစမ်းနေလိုမျိုးတနည်းအားဖြင့်မှာစခန်းချပြီးတော့နေရာချထားပြီးတဲ့ပုံစံမျိုးပါလူတွေလူလက်လက်သွာလာနိုင်တာမရှိအသက်မိုးဝမ်းကြောင်းလုပ်ငန်းတွေလည်းဘာမှမလုပ်နိုင်ပဲနဲ့လူသားချင်းစာနာမှုအကူအညီပေါ်မှာပဲမိကိုနေထိုင်နေရတဲ့အခြေအနေမျိုးပါဒီလိုမျိုးနေရာပြောင်းရောက်သွားတာမျိုးကိုကျွန်တော်တို့လုံးဝမတွေ့ကြပါဘူး
ရခိုင်ပြည်နယ်တွင်းပြည်ပခါရကြောင့်ထိခိုက်ပျက်စီးမှုတွေဘလောက်ထိကြီးမားခဲ့တယ်ဆိုတာကိုလည်းသူရဲ့စီးစဉ်တွေမှာတွေ့မြင်ခဲ့ရတယ်လို့ Mr. Sehart ကပြောပါတယ
် What I saw during my 3-day visit in the north of Rakhine is indeed a number of villages along the roads
ရခိုင်ပြည်နယ်မြောက်ပိုင်းကိုသွားခဲ့တဲ့၃ရက်တာစီးစဉ်တွေကျွန်တော်တွေ့ရတဲ့အထင်မှာတော့လမ်းတစ်လျှောက်ကကြီးရော်တွေအများပြားလုံးဝပျက်စီးနေတာပါဒါတွေကိုကြည့်လို့ရှိရင်ထိခိုက်ပျက်စီးမှုပမာဏဘလောက်ထိကြီးမားခဲ့တယ်ဆိုတာကိုသိနိုင်ပါတယ်
လက်ရှိမှာကြမ်းဖက်မှုတွေရှိနေတော့ပေမဲ့လည်းရခိုင်ပြည်နယ်အတွင်းမှာဥယျာဉ်ဆော့ကွာထွက်ပြေးနေကြတဲ့ရင်းကြဒုက္ခတွေတွေရှိနေဆက်ဖြစ်တယ်လို့ဒေသတိုင်းနိုင်ငံတွေထွက်ပြေးလာနေတဲ့ဒုက္ခတွေတွေလည်းရှိနေတော့မယ်လို့ Mr. Stehart ကပြောပါတယ်။အစောပိုင်းအချိန်တွေတုန်းကတော့ထွက်ပြေးတဲ့သူအရင်အထက်မများပေမဲ့လည်းတနည်းကိုပြန်များအယောက်300လောက်ကတော့ရောက်လာနေသေးတယ်လို့ဆိုပါတယ်။ဒီကြောတွေနေစီမထားဆရာဝန်များအပင် MSF ကလည်းသူတို့လည်းလာတွေ့ရှိထားတဲ့စီးရင်ကောက်ယူမှုတွေအရရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေပြန်လည်ဖြစ်ပွားခဲ့တဲ့ပထမတလအထွန်းမှာကိုပဲရိုဟင်ဂျာမွတ်စလင်6900ထက်မနည်းတပ်ဖြတ်ခံရရတယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။ဒီထဲမှာ930ထက်မနည်းကအသက်9နှစ်အောက်ကလေးတွေဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်တွင်ပြည်ခဲ့တဲ့ဩဂတ်လတည်းတကြောပြန်ပြန်လည်ဖြစ်ပွားတဲ့အကြမ်းဖက်မှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေပြည်တော်ရှင်းလင်းမှုတွေကြောင့်အိန္ဒိယပင်လယ်ဒေသနဲ့တွေကိုထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်6သိန်းကျော်ရှိပြီးဒီလိုအခြေအနေရောက်အောင်မြန်မာစစ်တပ်လုံခြုံရေးတပ်ဖွဲ့တွေကစနစ်တကျအကွက်ချစစ်ဆင်လုပ်ဆောင်ခဲ့တာဖြစ်တဲ့ဒါရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာဖြစ်တဲ့ဆိုပြီးတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ကပြည်ပြထံကဝေဖန်ပြောဆိုနေကြတာပါဒါနဲ့မြန်မာစစ်ရတာဝန်ရှိသူတွေကတော့နိုင်ငံတကာရဲ့ဆွဆွဲပြောဆိုချက်တွေကိုဒီဇိုင်းမမတ်မြင့်တယ်ထားပါရဲ့ရှင်